ရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့ယူကရိန်းကိုတိုက်ခိုက်နေတဲ့အဓိပ္ပာယ်မဲ့စစ်ပွဲကိုအဆုံးသတ်ဖို့ဒါမှမဟုတ်ရင်တော့အနောက်နိုင်ငံတွေထံတင်ပို့နေတဲ့ရုရှားရဲ့ပို့ကုန်တွေအပေါ်တန်းခတ်ပိတ်ဆို့မှုသွင်းကုန်ခွန်တွေနဲ့အခွင့်အရေးမချခင်မှာတုံ့ပြန်ကောက်ခံရမှုနဲ့ကြုံရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဗုဒ္ဓဟူးနေ့မှာပြက်ပြက်သားသားပြောဆိုလိုက်ပါတယ်အမေရိကန်သမ္မတအဖြစ်စတင်တာဝန်ယူတဲ့ဒုတိယမြောက်နေ့မှာပဲရုရှားသမ္မတပူတင်ကိုလူမှုခွင့်ရမှာရေးသားပြောဆိုတာဖြစ်ပါတယ်ရုရှားကိုအထင်နာအောင်လုပ်ဖို့ကြိုးစားနေတာမဟုတ်ချောင်းဒုတိယကမ္ဘာစစ်မှာအမေရိကန်တို့အနိုင်ရရေးရုရှားကကူညီခဲ့တာကိုလည်းအမေရိကန်ကအမြဲအမှတ်ရနေမှာဖြစ်ချောင်းဒါပေမဲ့ရုရှားအနေနဲ့အင်းကြီးချင်းယူကရိန်းအပေါ်မှာသုံးနေနီးပါးကြားကြီးကျော်စစ်ကိုရုရှားအစိုးရအနေနဲ့အဆုံးသတ်ဖို့အချိန်တက်ပြီလို့အမေရိကန်သမ္မတထရန့်ကရေးသားခဲ့တာဖြစ်ပါတယ်ဒီဘဝချက်လာနေတဲ့ရုရှားနဲ့သမ္မတပူတင်ကိုသူ့အနေနဲ့အထုအခွင့်ရေးပေးမှဖြစ်ချောင်းအတိတ်ပဲမဲ့တဲ့စစ်ကိုရက်ပြီးအဆုံးသတ်ပါအခြေအနေတွေတိကျဖို့ဆွလာဖို့သာရှိပါတယ်လို့အမေရိကန်သမ္မတထရန့်ကသူ့ရဲ့လူမှုကွန်ရက် Truth Social မှာရေးသားထားပါတယ်အချင်းတို့အတွင်းသဘောတူညီချက်မရရင်တော့အခွန်သွင်းကုန်ကုန်နဲ့တန်းခတ်ပိတ်ဆို့မှုတွေချမှတ်တာကလွဲလို့တခြားရွေးချယ်စရာမရှိတော့ဘူးလို့လည်းသမ္မတထရန့်ကပြောဆိုထားပါတယ်ရှင်